အမေရိကန်ပြည်ထောင်စုကဒီမိုကရက်တစ်ပါတီသမ္မတလောင်ဟီလရီကလင်တန်ဟာနမိုနီယာဆုတ်ယောင်ဝေဒနာကြောင့်၃ရက်ကြာအနားယူခဲ့ရပြီးအခုအခါပြန်လည်သက်သာလာပြီဖြစ်တဲ့အတွက်ရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေကိုပြန်လုပ်ဆောင်နေပြီဖြစ်ပေမဲ့သူ့ပြိုင်ဘက် Republican Party သမ္မတလောင် Donald Trump ကတော့သူ့ရဲ့ကျန်းမာရေးအရခံနိုင်ရည်စွမ်းအားကိုမေးခွန်းထုတ်ခဲ့ပါတယ်သမ္မတလောင်ကလင်တန်ကတော့ကိုယ်စားလှယ်လောင်နှစ်ဦးစလုံးမကြာခဏမဲဆွယ်စည်းရုံးမှုတွေလုပ်ခဲ့ကြပြီးတော့ထောက်ခံမှုတွေရဖို့အပြိုင်ဆိုင်စည်းရုံးနေရတဲ့ North Carolina ပြည်နယ်မှာကြာသပတေးနေ့ကစည်းရုံးရေးထွက်ခဲ့ပါတယ်။ဒီနောက်မှာတော့သူ့ကိုအခိုင်အမာထောက်ခံသူတူဦးဖြစ်တဲ့ American သမ္မတ Barack Obama နဲ့အတူ Washington မှာကျင်းပတဲ့ Hispanic ခေါင်းဆောင်များညစာစားပွဲမှာတက်ရောက်မိန့်ခွန်းပြောကြားခဲ့ပါတယ်။ပြိုင်ဘက် Republican Party သမ္မတလောင် Donald Trump ကတော့ American ပြည်ထောင်စုအရှိမြောက်ပိုင်းကအကျိတ်နဲ့မဲဆွယ်စည်းရုံးရမယ် New Hampshire ပြည်နယ်ကိုမထွက်ခွာခင် New York စီးပွားရေးကလပ်မှာမိန့်ခွန်းပြောကြားခဲ့ပါတယ် New York မှာတင်းငွေနေနေကရုတ်တရက်နေ့မကောင်းဖြစ်ခဲ့ပြီးတဲ့နောက်အခုခါမဲဆွယ်စည်းရုံးရေးလုပ်ငန်းတွေပြန်လည်စတင်နေတဲ့ Clinton ဟာနမိုနီယာအဆုတ်ရောင်ယောဂါကနေကောင်းကောင်းပြန်နလန်ထူလာပြီးအမေရိကန်ပြည်ထောင်စုရဲ့သမ္မတအဖြစ်အမှုထမ်းနိုင်တဲ့ကျန်းမာရေးအခြေအနေမှာရှိတယ်လို့လည်းသူ့ဆရာဝန်ကပြောဆိုခဲ့ပါတယ်။ Trump ရဲ့မဲဆွယ်ပွဲတာဝန်ခံကတော့ပြီးခဲ့တဲ့သတင်းပတ်က Republican Party သမ္မတလောင်းရဲ့ကျန်းမာရေးစစ်ဆေးချက်ရလက်တွေကိုထုတ်ဖော်ပြသခဲ့ပြီးတော့ Trump ကသာအမေရိကန်သမ္မတအဖြစ်အမှုထမ်းနိုင်မယ်ကြံ့ခိုင်မှုရှိတဲ့သဘောမျိုးပြောဆိုခဲ့ပါတယ်ရှင်။